င်မာ၈ရက်အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးကာလဟာစက်တင်ဘာ၈ရက်မှာစတင်ခဲ့ပြီးဒီလနိုဝင်ဘာ၆ရက်နေ့မှာပြီးဆုံးပြီဖြစ်ပါတယ်။တနိုင်ငံလုံးမှာပါတီတွေရဲ့အပြိုင်အဆိုင်မဲဆွယ်စည်းရုံးခဲ့တာကိုအားလုံးမြင်တွေ့ကြရပြီးဖြစ်ပါတယ်။မဲဆွယ်ကာလအတွင်းမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့စည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တဲ့အတွက်တိုင်တန်းထားတဲ့ပြည်ပခန့်တွေတော်တော်များများရှိတယ်လို့လည်းသိရပါဗျ။ဒါပေမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလဟာပြည်ပခန့်ကြီးကြီးမားမားမရှိဘူးလို့လည်းပြောကြပါဗျ။နိုင်ငံရေးပါတီတွေအနေနဲ့စည်းရုံးရေးကာလအတွင်းပါတီတစ်ခုခုကိုအသေးရေဖြတ်တာပုတ်ခတ်တာတွေမလုပ်ဖို့ပါတီခေါင်းဆောင်တစ်ယောက်ဒါမှမဟုတ်ပါတီကိုယ်စားလှယ်လောင်းတစ်ယောက်အပေါ်နိုင်ငံရေးတာဝန်နဲ့သက်ဆိုင်တာမရှိဘဲကိုရီးကိုရာနဲ့ပတ်သက်ပြီးမမှန်ကန်တဲ့ဝေဖန်မှုတွေမလုပ်ဖို့ကော်မရှင်နဲ့နိုင်ငံရေးပါတီတွေသဘောတူထားတဲ့အချက်မှပါရှိပါတယ်။အဲ့ဒီကျင့်ဝတ်တွေကိုနိုင်ငံရေးပါတီတွေကလိုက်နာကျင့်သုံးမယ်ဆိုရင်ဘာမှပြဿနာမရှိပေမဲ့ပါတီတွေမှာမလိုက်နာသူတွေရှိတာကြောင့်ပြည်ပခန့်တွေဖြစ်နေတာရှိတယ်လို့ Democratic Party မြန်မာရဲ့ဥက္ကဋ္ဌဥတူဝေကပြောပါတယ်။
မဲဆွယ်တဲ့နေရာမှာကျွန်တော်တို့ကဘယ်လိုဘာတွေလုပ်ရမလဲဘာတွေရှောင်ရမလဲဆိုတာကိုကုတ်တော့ကန်တက်ဆိုရယ်ပါတီတွေအကုန်လုံးကဝိုင်းပြီးတော့ဆွဲတာလीနော်ဆိုတော့အကယ်၍သာအဲ့ဒီဥပဒေအတိုင်းလိုက်ပြီးတော့လုပ်မယ်ဆိုရင်ဘာမှပြဿနာမရှိပါဘူးသို့တော်လည်းပဲပါတီတိုင်းလိုလိုဖွဲ့စည်းတိုင်းလိုမှာကောင်းတဲ့လူလဲဆိုးတဲ့လူလဲရှိတာပေါ့ဗျာနော်ကျွန်တော်တို့တိုင်းပြည်တွေကပါဘူးတခြားတိုင်းပြည်တွေမှာလည်းပဲဒီလိုပဲသတိတခါတွေဖြစ်တတ်တယ်ရုပ်ရှင်ဆက်ကတ်တွေဖြစ်တတ်တယ်လူတွေတွေတိအောင်လည်းဖြစ်တတ်တယ်လို့ရှိပါတယ်ဒါတို့တော့ကျွန်တော်တို့စူးစမ်းထိန်းသိမ်းပြီးတော့ရှောင်ရမှာပေါ့ဗျာချို့တော့ပါတီတွေချို့တော့ပုဂ္ဂိုလ်တွေကဒီလိုတယောက်နဲ့တယောက်ကိုအထူးသဖြင့်တော့စကားပြောအစီအမပြေတာဆက်ပြီးတော့ခက်ရတစ်ပွားတာတွေရှိတယ်ပေါ့နော်ဒီတဲ့တပါတီမုန်းကြီးရဆိုတဲ့အဲ့ချက်နဲ့ဒီလည်းတော့မဟုတ်ပါဘူးဒီထဲမှာရှိနေတော့လူအချို့ရဲ့အပြောဆိုအလောက်ကန်လေးတွေမှားတာမနေတတ်တာနဲ့အဲ့ဒီလိုပြိတ္တကတွေဖြစ်ကြတယ်လို့ပဲကျွန်တော်တို့ဒီလိုပဲမြင်ပါတယ်နော
်အဲ့ဒီကျင့်ဝတ်တွေဂရိကဝတ်တွေဆိုတာကလည်းနိုင်ငံရေးပါတီတွေကမိမိသဘောဆန္ဒအလျောက်သာလိုက်နာကြရမှာဖြစ်ပြီးကျင့်ဝတ်ချိုးဖောက်ရင်လည်းဥပဒေအရအရေးယူဆောင်ရွက်လို့မရဘူးလို့နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့ကျင့်ဝတ်မှာပါရှိပါတယ်။ဒါပေမဲ့တကယ်တမ်းရွေးကောက်ပွဲမွေးဆယ်ကာလအတွင်းမှာတော့အဲ့ဒီကျင့်ဝတ်ချိုးဖောက်တာတွေရှိနေတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကျင့်ဝတ်ချိုးဖောက်တဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားတဲ့အမှုပေါင်း100လောက်ရှိတယ်လို့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာ၁ရက်နေ့ကရန်ကုန်မြို့သူဝနမြို့ဦးစေရီကွင်းမှာပြုလုပ်တဲ့ဟောပြောပွဲမှာပြောပါတယ
်။အခွင့်အရေးတွေအများကြီးပုဂ္ဂိုလ်တွေအများကြီးကစီရင်ကြတာပေါ့။ကျွန်တော်တို့တကယ်လည်းစီရင်ပါတယ်။တခြားအခွင့်အရေးတွေတခြားပုဂ္ဂိုလ်တွေကလည်းစီရင်ကြပါတယ်။အဲ့ဒီလိုစီရင်တဲ့အခါမှာအခုချိန်ဒီရွေးကောက်ပွဲစီရင်ရေးစတဲ့နေ့ကနေစပြီးတော့၂လနီးပါးကာလမှာအခြားအခွင့်အရေးပုဂ္ဂိုလ်များကရွေးကောက်ပွဲစီရင်စီကံတွေကိုချိုးဖောက်လို့ကျမတို့တင်ခဲ့ရတဲ့ကျမတို့အနေနဲ့ရွေးကောက်ပွဲကော်မရှင်ကောတချို့ကိစ္စတွေကြားလို့ရဲစခန်းကောတန်ခဲ့ရတဲ့ကိစ္စများမှာတရားလို့ရှိနေတော့ဒါတရားဝင်ကြတာနော်တရားဝင်မတန်ခဲ့တဲ့ဒိုင်းပြေတို့မှာဖြစ်ပြနေတဲ့ကိစ္စတော့ကျမတို့ပြည်သူတွေသိပြပါအဲ့တော့အဲ့ဒီဟာပဲရှင်းကြည့်ပါကျမတို့ကတန်တန်ရှင်းရှင်းနဲ့နိုင်တယ်တန်တန်ရှင်းရှင်းနဲ့ရှင်းပြန်ရဲတယ်ပြည်သူရဲ့ယုံကြည်မှုပြည်သူရဲ့ထောက်ခံမှုကိုကျမတို့တန်တန်ရှင်းရှင်းနဲ့ရယူရဲတယ်
ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပါတီတွေကတိုင်ထားတဲ့အမှုပေါင်း9ခုပဲရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးဦးလာမောင်ချိုကပြောပါတယ်
။တိုင်နိုင်ရောအများကြီးပေါ့နော်။ကျွန်တော်ပြောလို့မှရဲနဲ့ဆိုင်တဲ့အမှုဆိုရဲလို့ဘာလို့မှတိုင်နိုင်ဟာရှိတာပေါ့နော်။ကျွန်တော်ကော်မရှင်တိုင်နိုင်ရောရှိတယ်။အဲ့လိုဟာရောအမျိုးမျိုးဆိုရှိတယ်ခင်ဗျာ။လောနဲ့ကျွန်တော်ရှိပါအဲ့9ခုတော့ကျွန်တော်ရှိပါတယ်ခင်ဗျာ။အဲမှတိုင်တော့ဘာလို့ကြာကျွန်တော်တို့ကမသိနိုင်ဘူးလေမ။ကော်မရှင်နဲ့ကော်မရှင်ဖွဲ့ကွဲဆွေးနွေးလို့တိုင်နိုင်ရတယ်ပါခင်ဗျာ
။ရွေးကောက်ပွဲမဲဆွယ်ကာလ2လလောက်အတွင်းမှာတိုင်းရင်းသားပြည်နယ်တွေတိုင်းဒေသကြီးကကြေးရွာတွေအချို့မှာမလုံပေးမဲဆွယ်တာတွေဘာသာရေးကိုအသုံးပြုပြီးမဲဆွယ်တာတွေချင်းချောက်မဲဆွယ်တာတွေရှိနေတယ်လို့လည်းသိရပါဗျ။မဲဆွယ်ကာလအတွင်းမှာနိုင်ငံရေးပါတီအချို့ကတရားမဲ့ပြုကျင့်တာတွေရှိနေတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့ Forward Institute မြန်မာဥက္ကဋ္ဌဦးတန့်စင်ကပြောပါဗျ။ဟော
အဲ့တော့ကျွန်တော်တို့ဒီမျိုးကြီးတွေအပြင်မျိုးကြီးတွေအပြင်ပါမျိုးငယ်လေးတွေရဲ့ကြေးရွာတွေကကျွန်တော်တို့မတရားပြုကျင့်ခံရတယ်။နောက်တစ်ခါချင်းချောက်ခံချင်းချောက်မှုရှိတယ်နောက်တကဥပဒေချိုးဖောက်တဲ့မဲဆွယ်မှုတွေရှိတယ်အဲနောက်တစ်ခုမတရားပြုကျင့်နေတာတွေရှိတယ
်ရွေးကောက်ပွဲဥပဒေပုံမှန်66အရလွတ်တော်ကိုယ်စားလှယ်လောင်းကဖြစ်ဖြစ်ရွေးကောက်ပွဲကိုယ်စားလှယ်ကဖြစ်ဖြစ်လက်ပေးလက်ယူလုပ်တာရွေးကောက်ပွဲဆိုင်ရာအခွင့်အရေးတွေကိုအနှောက်ယှက်လုပ်တာမဟုတ်မှန်ပြောဆိုကြေညာတာတွေဟာတရားမဲ့ပြုကျင့်မှုတွေဖြစ်တယ်လို့ဖော်ပြထားပါတယ်ဘယ်သူမှဆိုကိုယ်စားလှယ်လောင်းတယောက်ယောက်ကိုရွေးချယ်တင်မြှောက်လို့မရအောင်အကြမ်းဖက်တာချင်းချောက်တာမှလျော်ဩဇာသုံးတာလိမ့်လေလှည့်ပြတာလက်ပေးလက်ယူလုပ်တာတွေရှိတယ်လို့အပြစ်ထင်ရှားရင် တနည်းထက်မပိုးတဲ့ထောင်တန်းဒါမှမဟုတ်ငွေကျပ်သသိန်းထက်မပိုးတဲ့ငွေတန်းဒါမှမဟုတ်ဒဏ်နှစ်ရက်လုံးဖြစ်ဖြစ်ချမှတ်ခံမှာဖြစ်တယ်လို့လည်းပါရှိပါတယ်။ဒါအပြင်ကိုယ်စားလှယ်လောင်းတဦးဟာကျပ်သိန်းတရာဓာတ်ပိုးပြီးမဲဆွယ်စည်းရုံးခွင့်မရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားပါတယ်။တကယ်လက်တွေ့မှာဘလို့ကိုယ်စားလှယ်လောင်းကငွေဘလောက်သုံးတယ်ဆိုတာကိုသိရှိဖို့ခက်ခဲတယ်လို့လည်းပြောကြပါတယ်။နောက်ပြီးမဲဆွယ်စည်းရုံးရေးကာလအတွင်းအဖြစ်များဆုံးကနယ်ရီမှာပါတီကိုယ်စားလှယ်လောင်းတွေရဲ့ကြော်ညာဆိုင်ပုတ်တွေကိုဖျက်ဆီးခံရတာတွေလည်းရှိပါတယ်။ဒါပေမဲ့မဲဆွယ်စည်းရုံးရေးကာလတစ်ခုလုံးကိုခြုံငုံသုံးသပ်မဲ့ဆိုရင်တော့ပြဿနာကြီးကြီးမားမားမရှိဘဲပြီးဆုံးသွားတာဖြစ်ပေမဲ့ရွေးကောက်ပွဲအလွန်အခြေအနေတွေကိုတော့ပိုသတိထားမှာဖြစ်ပါတယ်။မဲဆွယ်စည်းရုံးရေးကာလမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြဋ္ဌာန်းထားတဲ့စည်းကမ်းတွေကိုချုပ်ဖောက်တယ်လို့ကော်မရှင်ကယူဆရင်ကိုယ်စားလှယ်ဖြစ်ခဲ့ပေမဲ့အရေးယူခံရနိုင်တယ်လို့လည်းပြောကြပါတယ်ရှင်။